လာစလိုက်ဝေတော့မယ်ဆိုလို့ရှိရင်ဘာတွေကိုတိထားသင့်တယ်လဲရှိုးရီယာထုတ်လားအာမခံပါသလားဒါတွေကိုပဲကျွန်တော်တို့မေးနေသေးတယ်ဆိုလို့ရှိရင်တော့ဒီဗီဒီယိုကြည့်ဖို့လိုအပ်နေပါပြီအားလုံးပဲမင်္ဂလာပါကျွန်တော်ခြေစဉ်ပြိုလျက်စက်ကနေပြန်လဲကြိုဆိုလိုက်ပါတယ်အခုပြောပြပေးမှာကကျွန်တော်တို့ဆိုလာစလိုက်တစ်လုံးမှာဘာတွေကြည့်ပြီးတော့ဘယ်လိုမျိုးဝေသင့်လဲဆိုတာကျွန်တော်တို့ပြောပြပေးတော့မှာဖြစ်ပါတယ်ကျွန်တော်ကိုယ်တိုင်လဲဘယ်လိုမျိုးတွေစမ်းလဲဘယ်လိုအချက်ကိုအဓိကထားပြီးတော့ကြည့်လဲဆိုတာကိုကျွန်တော်တရားရှင်းပြပေးပါမယ်ကျွန်တော်နဲ့အတူတူဒီဗီဒီယိုလေးကိုလိုက်ကြည့်ဖို့ဖိတ်ခေါ်ပါတယ်ကဲပထမဆုံးကျွန်တော်တို့ကြည့်ရမယ့်အချက်ကဒီ slide ရဲ့ body ပြဒီ slide ရဲ့ body မှာကကျွန်တော်ဒီကတ်ထားတဲ့မှန်ကအသေးတိုက်လားအရှင်တိုက်လားဆိုတာကိုကျွန်တော်တို့ကြည့်ရမှာဖြစ်ပါတယ်ဒီကောင်လေးဆိုလို့ရှိရင်ကျွန်တော်တို့အရှင်တိုက်ဆိုတာကကျွန်တော်တို့ဘာကိုပြောလဲဆိုတော့ဒီမှာ screw ကိုကျွန်တော်တို့ကြောက်လက်လေးနဲ့ဖြုတ်ပြီးတော့အလွယ်တကူဖွင့်ပြီးတော့အထည်ကိုကျွန်တော်တို့ဖွင့်ကြည့်လို့ရတာကိုကျွန်တော်တို့အရှင်တိုက်လို့ခေါ်ပါတယ်အရှင်တိုက်ပြအသေးတိုက်ပြကျွန်တော်တို့ဘယ်လိုခေါ်လဲဆိုဒီမှန်မြင်ကြီးကိုတချို့တစ်စိတ်ဒီမှာတွေ့ရပါပါမှန်ပြင်ကိုကျွန်တော်တို့ကွန်နဲ့အသေးကတ်ထားခြင်းဖြစ်ပါတယ်။အဲဒီမှအရှင်တိုက်ပြေကကျွန်တော်တို့အရေးပါလာပို့ပြီးတော့အစင်ပြလာဆိုရင်တော့ကျွန်တော်တော့ကတော့တကယ်ကိုပို့ပြီးတော့အစင်ပြတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီထဲမှာပါတဲ့ဘက်ထရီတွေကျွန်တော် BMS ပါမပါ၏။ကျွန်တော်အဲ့ဒါတွေအားလုံးကိုပွင့်စစ်ဖို့အတွက်ကအဲဟိုတော်တော်လေးကိုဒီမှအရှင်တိုက်ဖြစ်ဖို့အရေးကြီးတယ်လို့ကျွန်တော်နောက်တစ်ချက်ကပြန်ပြီးတော့ပြင်ရတဲ့အပိုင်းမှာလည်းဒီမှအရှင်တိုက်ကကျွန်တော်တော်တော်ကြီးကိုအားတာမယ်။အမှန်တရားတိုက်ပြီကြတော့ကျွန်တော်ဖွင့်လို့မရဘူးရေမဟုတ်ဖွင့်တော့ဖွင့်ရတယ်ဒါပေမဲ့ဒီကြိုးလေးပြုတ်တာလောက်ကိုကျွန်တော်တို့ဒီမှန်ဖွင့်ဖို့ကပို့ပြီးတော့အချိန်ပေးရတယ်ဗျဒီဟီကန်လေးနဲ့ဟီကန်နဲ့ကျွန်တော်တို့အပူပေးရတယ်ဒါမှမဟုတ်ဆိုရင်ကျွန်တော်ဟဲဒရိုင်နဲ့စိတ်ရှင်းလက်ရှိအပူပေးပြီးတော့ဂျားတွေကမှန်ဂျားတွေကကိုယ်တွေကိုကျွန်တော်တို့ခွာရတယ်တချို့တစ်စိတ်တွေဆိုရင်တော်တော်ကိုခွာခက်တယ်ဖြုတ်လို့မရတဲ့လောက်ညီပါလောက်ကိုဖြစ်တယ်တခါလေးကျွန်တော်တို့စိတ်မရှိမှန်ခွဲပြရတယ်နောက်ဖုံးတွေကိုကျွန်တော်ဒီကိုယ်တွေကိုကျွန်တော်တို့ဟိုဖြတ်ထုတ်ပြရတယ်အဲ့လိုမျိုးဖွင့်မှဟိုကျွန်တော်တို့ရတယ်အဲ့တော့ဒီမန်ရှင် type ကကျွန်တော်အားသာချက်များပါတယ်အဲမန်တီ type တိုင်းလဲကျွန်တော်တို့မကောင်းရတော့မဟုတ်ပါဘူးတချို့နာမည်ကြီးတစ်စိတ်ထဲမှာတော့မှကျွန်တော်တို့ဒီမန်အသေး type တစ်မျိုးဟိုလက်ရှိကောင်းနေစေအနေအထားတွေကိုတွေးရပါတယ်ကျွန်တော်အားသာချက်အားနည်းချက်ကိုပဲပြောပြတာဖြစ်ပါတယ်ကဲကျွန်တော်ဒုတိယအချက်ကတော့ဒီထဲမှာပါတဲ့ battery ရဲ့ကျွန်တော်တို့ BMS ပါမပါဆိုတဲ့ကိုကျွန်တော်ကြည့်ရမှာဖြစ်ပါတယ် battery မှာကကျွန်တော်နှမျိုးနှစ်စားလာပါမယ်ဒီ lithium ကျွန်တော် 3.7 volt ရဲ့ဒီ LiPoFor 3.2 volt ရဲ့ကျွန်တော်နှမျိုးနှစ်စားတွေ့ရတတ်ပါတယ်အတက်နိုင်ဆုံးတော့ဒီ lithium battery နဲ့ဟာကိုကျွန်တော်တို့ရှောင်စီခြင်းပါတယ်ရှောင်ခိုင်းတာကဒီ lithium battery ကမကောင်းလို့ကျွန်တော်ပြောခြင်းမဟုတ်ပါဘူး lithium battery ကောင်းရင်လည်းအဲဒါကလေးကျွန်တော်တို့လိုက်ပြီးတော့မမိနိုင်ပါဘူးအဲဘယ်မှာဥပမာပြရမလဲဆိုတော့ကျွန်တော်လက်ပနာကြီးဒီမှာဆိုလို့ရှိရင်တချို့လက်ပနာကြီးဆိုလို့ရှိရင်ဆယ်စုနှစ်ကိုမှဟိုတော်တော်ကြာကြာခံနေရတဲ့ဟိုလက်ပနာတွေမှာကျွန်တော်တို့အကောင်းဆုံးဥပမာဖြစ်ပါလိမ့်မယ်။ဒါပေမဲ့ဒီ slide မှာတော့ဘာဖြစ်လို့ကျွန်တော်ဒီ lithium ကိုရှောင်စီခြင်းလဲဆိုရင်ဒီ lithium battery ကိုဒီ slide တွေကကျွန်တော် quality short ခြင်းနဲ့ဈေးနှုန်း short ခြင်းနဲ့ဆိုလို့ရှိရင်အဲ့ lithium battery မကောင်းတာတွေပဲထည့်ထည့်ပြီးတော့ကျွန်တော်တို့သုံးလို့ပါ။အဲ့ဒါကြောင့်မလို့အဲတက်နိုင်ဆုံးတော့ဒီ lithium battery ကိုကျွန်တော်တို့ရှောင်စီခြင်းပါတယ် live four ပဲရွေးပြီးဝယ်စီခြင်းပါတယ်။နောက်တစ်ချက်ကသူ့ထဲမှာပါတဲ့ BMS ဒီ battery မှာ BMS ပါလားမပါလားဆိုတာလည်းကျွန်တော်အရေးကြီးပါတယ်။ဒါကကျွန်တော်တို့ BMS ပါကျွန်တော်ပုံစံပြပါမယ်ဒီကောင်ကဒါ LiPoFor BMS ပါဒီဘက်တစ်ချမ်းလေးက LiPoFor BMS ပါဒီ BMS ကကျွန်တော်တို့ဘာဝီအတော့ဟိုအရေးကြီးလဲဆိုခဲ့လို့ရှိရင်အဒီနေရလာတဲ့ကျွန်တော်တို့ဒီ solar လာတဲ့စွမ်းအင်ကိုကျွန်တော်တအားကိုတက်မှတ်သေးတီတီငင်ငင်တွင်းပေးနိုင်ဖို့တစ်ချက်ရယ် ampere ကိုကျွန်တော်တို့အငိမ်တွင်းပေးနိုင်ဖို့တက်လိုက်ကြလိုက်မဖြစ်စေဖို့အဲနံပါတ်နှစ်အချက်ကဟိုအားပြည့်တဲ့အချိန်ကြာရင်ဖြတ်ချပေးဖို့အဲနောက်နံပါတ်3အချက်ကဒီကောင်ကြီးကဘက်ထရီကကျွန်တော်အားကုန်တော့ရင်ဘယ်ဘက်ထရီမှမကောင်းပါဘူးအဲ့တော့အားကုန်ငန်ကြီးအလိုမှာဒီဟိုဘက်ထရီကိုကျွန်တော်တို့ဖြတ်ချပေးဖို့အတွက်ကဒီ BMS ကလုံးဝကိုပါဖို့အရေးကြီးပါတယ်အဲ့တော့ဒီ BMS ပါတာမပါတာကိုလည်းအမြဲတမ်းတစ်ချက်ကြည့်နေပါတယ်နောက်တစ်ချက်ကကျွန်တော်တို့အဲဆိုလာဗျားမှာကတော်တော်များများကဟိုမေးကြတာကဆိုလာ size ဘယ်လောက်ရှိတုံး size ဘယ်လောက်ရှိတုံးတကယ်တော့ size ကကျွန်တော်တို့အရေးမပါလာပါဘူး size တွေအရွယ်စားတွေကအရေးမပါလာပါဘူးအဲတချို့ဒစိတွေမှာကျွန်တော်တို့တွေ့ရပါတယ်အဲ size ကိုအကြီးလှုပ်ချပေးလိုက်တဲ့ဘေးကကျွန်တော်တို့လက်မအတော်တော်ကြီးကိုခိုထားတယ်အဲအဓိကကလူကြိုက်များအောင် solar size ကြီးတယ် size ကြီးတယ်ဒီလောက်ပါပဲအဲတော့ကျွန်တော်အ solar size ကြီးတိုင်းလဲအဲဟိုကောင်းတယ်မကောင်းဘူးကျွန်တော်တို့မဆိုးလို့ပါဘူးအဓိကကသူ့ရဲ့ solar panel ဘိုးထွက်ပြေးမပြေးအဲ့ဒါကတော့ဟိုဝယ်တဲ့ချိန်ကျရင်ဟိုတကယ်လက်တွေ့ချက်ချတိုင်းမှုဆိုတာကျွန်တော်တို့အရင်ခက်ခဲပါတယ်ဒါပေမဲ့လည်းအတက်နိုင်ဆုံးကျွန်တော်တို့ရွေးဝယ်ဖို့အတွက်ကဒီဥမာဒီဘက်ထရီ LiPoFor တစ်လုံးပါတယ် 9000 AH 6000 AH လောက်ဆိုလို့ရှိရင်ဒီဆိုလာဗျာက10 volt 10 volt 10 watt လောက်ဆိုရင်ကျွန်တော်တို့နိုင်နိုင်လေးနဲ့တွင်းလို့ရပါတယ်အ နှလုံးလောက်ဆိုလို့ရှိရင်ကျွန်တော်တို့နှလုံးဆိုရင်1000ဒါမှမဟုတ်12000အဲ့လောက်ဆိုလို့ရှိရင်ကျွန်တော်တို့15ဝက်လောက်ဆိုရင်နိုင်နိုင်နေနေအတွင်းလို့ရပါတယ်ဒီကောင်3လုံးတချို့ကြတော့လဲ18000ခေါ်မယ်တချို့ကြလဲ9000ဟော1000ဝက်ခေါ်မယ်ဘာလို့လဲဆိုတော့တချို့ကဒီ live phone ကိုကျွန်တော်တို့စာကမျိုးစုံရိုက်ပါတယ်9000ပါတယ်ကပါပါတယ်6000ပါတယ်ကပါပါတယ်တကယ်လဲပါတာဖြစ်ကောင်းဖြစ်နိုင်တယ်လို့စာလဲအားရပါရရှောက်ရိုက်ထားတယ်လဲဖြစ်ကောင်းဖြစ်နိုင်ပါတယ်အဲဒီကောင်4လုံးလောက်ပါမယ်ဆိုခဲ့လို့ရှိရင်တော့ဒီကောင် solar panel က25ဝက်30လောက်မှာဟိုလုံးလုံးလောက်တွင်းလို့ရမှာဖြစ်ပါတယ်အဲနောက်ဆုံးချက်ကတော့ကျွန်တော်တို့ဒီ slide ကိုကျွန်တော်တို့ကဘယ်နှနာရီသုံးမလဲတညာလုံးခံလားမခံလားဒီအချက်တွေကိုကျွန်တော်တို့ကဟိုမေးမြန်းပြီးမှကျွန်တော်တို့ဝယ်ရမှာဖြစ်ပါတယ်အဲဒီချက်ကတော့နည်းနည်းလေးမေးရမှာကနည်းနည်းလေးခက်ခဲပါလိမ့်မယ်ဘာလို့ဆိုတော့ sign တော်တော်များများကကျွန်တော်တို့မဟုတ်ပါဘူးဘယ်သူမှအလုပ်ရှုပ်ခံပြီးတော့မဆမ်းပါဘူး already ပါတယ်ဘာညာတာကာတလောက်လောက်နဲ့ပဲကျွန်တော်တို့ပြောပြီးရောင်းมาဖြစ်ပါတယ်ကဲကျွန်တော်တို့ဒီအချက်ကလေးတွေကိုကျွန်တော်တို့ရွေးပြီးမှဒီ solar slide ကိုကျွန်တော်တို့ဝယ်စီချင်ပါတယ်နောက်ဗီဒီယိုတွေမှာလည်းကျွန်တော်ဒီ solar slide ကိုဘယ်လိုပြင်ရလဲဆိုတာကိုကျွန်တော်တို့ထည့်ပြီးတော့တည်တည်ချာချာအသေးစိတ်ဗီဒီယိုလေးလုပ်ပြီးတော့ကျွန်တော်ရှင်းပြပေးတော့ပါမယ်ကဲအားလုံးပဲကျွန်တော်ကျေးဇူးပါ